ကချင်လူလတ်ရေးတပ်မတော် KIA နဲ့ဘူပေါင်းတပ်တွေဟာမတ်လ28ရက်နေ့မှာမိုးမောက်လွယ်ကျဲလမ်းကစစ်ကောင်စီခြေစိုက်စခန်းတွေကိုတိုက်ခိုက်ခဲ့တယ်လို့28ရက်နေ့မှာတော့လွယ်ကျဲမြို့ကိုဝိုင်းရံပိတ်ဆို့ခဲ့ပါတယ်။အဝိုင်းခံရတဲ့လွယ်ကျဲမြို့မှာခြေစိုက်တဲ့ခလာယာ142ဟာတရုတ်နိုင်ငံကိုဝင်ရောက်ပြီးမူဆယ်မြို့ဘက်ကိုဆုတ်ခွာဖို့ညှိနှိုင်းတာတွေရှိကြောင်းနဲ့တရုတ်ဘက်ကသဘောတူညီချက်မရခဲ့ကြောင်းလည်းဒေတာတွင်းကသတင်းတွေမှာဖော်ပြခဲ့ပါတယ်။ KIA နဲ့ဘူပေါင်းတပ်တွေက10ရက်ကျော်ပိတ်ဆို့ခဲ့တဲ့နောက်တင်လာနေညပိုင်းမှာလွယ်ကျဲခြေစိုက်ခလာယာ142တပ်ဖွဲ့ဝင်တွေဟာတရုတ်နိုင်ငံဘက်ကိုဆုတ်ခွာသွားခဲ့ကြောင်းလွယ်ကျဲဒေသခံတူဦးက VOA ကိုပြောပါတယ
်။မင်းတို့ကဆယ်နိုင်ဝင်းကြီးတွေသူကတော့ဆုတ်သွားပြီးတော့ကြာတယ်။သူတို့ပေါက်ပတ်ထွက်သွားတယ်။ဟိုသူတို့ပြည်ကောက်ပါလေ။အဲ့တော့ဆယ်ကကျွန်တော်နားလည်ထားတော့ဟိုအလုံးကြီးဆုတ်လိုက်ပြီးတော့နားလည်ထားတော့သူတို့ဒီဆိုတာနဲ့အုပ်ချုပ်ရတော့ဘာဖြစ်ကဲဟိုအစိုးရကသူဒီကနေ့လည်းတတ်တော့မှာတယ်လား။
KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့လွယ်ကျဲခြေစိုက်တပ်စခန်းကစစ်ကောင်စီတပ်တွေဆုတ်ခွာသွားတာဟုတ်မှန်ကြောင်းပြောဆိုပြီးတရုတ်နိုင်ငံဘက်ဆုတ်ခွာတာဟုတ်မဟုတ်ကိုတော့အတည်မပြုနိုင်သေးကြောင်းပြောပါတယ်။တစ်ဆက်တည်းမှာပဲဒီကနေ့မနက်မှာလွယ်ကျဲတပ်စခန်းနဲ့မြို့ရင်းမှာရှိတဲ့ဌာနဆိုင်ရာရုံးတွေကိုရှင်းလင်းရေးဆောင်ရွက်နေကြောင်းအခုလိုပြောပါတယ
်။မနေ့ကဘေးချင်းလောက်ဆိုတာကတော့တိကျတော့ကျွန်တော်ကမသိဘူးနော်။ဒါပေမဲ့သူကထွက်သွားပြီ။ဟုတ်ကဲ့။ဘေးဘက်ကိုထွက်သွားတယ်ဆိုတာလည်းကျွန်တော်တို့တိကျမသိဘူး။ကိုလိုလိုဆရာတော့အတူရဲ့ရှေ့အရေကိုလိုက်နေတဲ့နေထားပြီးဖြစ်ပါတယ်ဟုတ်ကဲ့အခုဒီနေ့ကျွန်တော်တို့ရှင်းလင်းရေးလုပ်နေပါတယ်တို့ရဲ့တပ်စခန်းတို့တခြားအဲ့ဒီမြို့တွေရဲ့ဌာနဆိုင်ရာတွေရုံးတွေကိုလည်းကျွန်တော်တို့ဒီနေ့ရှင်းလင်းရေးလုပ်နေပါတယ်ဟုတ်ကဲ့
ဒေတာတွင်သတင်းမီဒီယာတွေမှာတော့လက်နက်ခဲယမ်းတွေတင်စီနိုင်ကြောင်းဖော်ပြတာရှိပေမဲ့ဘုံမကြီးနော်ဘူးကတင်စီရမိတဲ့အခြေအနေမသိရသေးကြောင်းစခန်းကထွက်ခွာသွားသူတွေဟာခြေလင်းထွက်ခွာသွားတာဖြစ်တာကြောင့်စစ်လက်နက်ပစ္စည်းတွေကြံခဲ့နိုင်ကြောင်းပြောပါရယ်ခလာယာ142တပ်ဖွဲ့ဝင်တွေဆုတ်ခွာသွားတာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ပြန်တာမျိုးတော့မရှိပါဘူးဒီကနေ့မနက်ပိုင်းမှာလဲဖားကန့်ကာမိုင်းလမ်းပေါ်ကစစ်ကောင်စီတပ်ရဲ့အဓိကစစ်ဆေးဂိတ်တရှိရာနိုင်ရာစခန်းကို KIA ကဝင်ရောက်တိုက်ခိုက်နေပါရယ်ဘူမူကြီးနော်ဘူးကဒီမနက်တိုက်ပွဲဖြစ်ပွားတာရှိပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာရှိတယ်လို့သတင်းရကြောင်းခုလိုပြောပါရယ
်ဟုတ်ကဲ့ဒီမနက်အစိုးကြီးရနဲ့စပြီးမှအဲ့ဘက်မှာတိုက်ပွဲဖြစ်တာရှိပါတယ်လေကြောင်းနဲ့ဘုံလာကျေးတဲ့ဒီအဆင်တော့ရှိပါတယ်ဟုတ်ကဲ့
နိုင်ရရွာကပြည်သူတွေကတော့တောတောင်တွေဘက်ကိုတင်းရှောင်ထွက်ပြေးနေရကြောင်းလေကြောင်းကတက်ခတ်တာကြောင့်အရသားနေတချို့မီးလောင်ပျက်စီးတာတွေလည်းရှိနေကြောင်းဒေသခံတူကပြောပါတယ
်ဒီနေ့တော့ဒီမောင်နိုင်ရေခွဲပါနေတဲ့နိုင်ရအစကမ်းတက်ကိုရှိနေတာခုထိပေါ့ကြည့်ကြည့်ဖြစ်တာဘုံတော့တနာကြီးချိုးချိုးရှိတယ်不过啊人家去那留美那个查的单就加了。今天你们那这次单呢中考过呢是哪几家的。但是他呢在华人地区非常的几家。一直嘛不用那老师啊。不过昨天嘛穷你啊。今天啊有啊妈妈你啊咱们那里啊跟他那发展的我不过你穷人几乎不闹回来。
南洋这次看嘛怕干其实တမ33လောက်ခန့်တက်နေရှမ်းနီပြည်သူစစ်တွေပူရဲစခန်းထိုင်နေတာဖြစ်ပြီး KIA ဘက်ကတမဟာ6လောက်ခန့်တပ်ရင်းတွေကထိုးစစ်ဆင်နေတာဖြစ်ပါတယ်ဒီကနေ့မနက်ပိုင်းမှာပဲဖားကန့်မြို့နယ်ဆယ်စင်းကျေးရွာကစစ်ကောင်စီနဲ့ရှမ်းနီပြည်သူစစ်ပူးပေါင်းစခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့ပြီးလူလက်နက်ဖမ်းဆီးရမိတာရှိကြောင်းသတင်းတွေထွက်ပေါ်နေပြီးမဲ့တီးကြားတည်ပြချက်တော့မရသေးပါဘူးဒီကနေ့မနက်ပိုင်းကစတင်ပြီးဖားကန့်မြို့နယ်မှာတယ်လီဖုန်းလိုင်းတွေပြတ်တောက်နေခဲ့ရာကနေကင်းပိုင်းမှာတော့နေရာတချို့မှာဖုန်းအဆက်အသွယ်ပြန်ရခဲ့ပါတယ် KIA ကဒီနေ့စမ်းပိုင်းကစတင်ပြီးဖားကန့်မြို့နယ်ထဲထိုးစစ်ဆင်တိုက်ခိုက်တာတွေဆောင်ရွက်ခဲ့ပြီးဖားကန့်အဝင်လမ်းမှာရှိတဲ့ဝေခါနန့်တိန်နဲ့တာမခန်ခြေဆိုင်စစ်ကောင်စီတပ်စခန်းတွေပြီးခဲ့တဲ့လပိုင်းကတင်းယူတာတွေရှိခဲ့ပါတယ်ခင်ဗျ